အိန္ဒိယမြန်မာနယ်စပ်မီဇိုရန်ပြည်နယ်ထဲမှာလာပြီးတော့အလုပ်လုပ်နေကြတဲ့မြန်မာလူသားတွေကိုပြည်နယ်အစိုးရကဒီကနေ့စနေနေ့အထိဆက်ပြီးတော့ဖမ်းဆီးမှုတွေလုပ်နေတုန်းဖြစ်ပါတယ်မြန်မာအလုပ်သမားတွေကြားမူရစ်ဆေးဝါးမှောင်ခိုကူးသူတွေလက်နက်ရောင်းဝယ်သူတွေစတဲ့ဒုစရိုက်လုပ်ငန်းလုပ်ကင်သူတွေများလာနေတာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့မီဇိုရန်ပြည်နယ်အစိုးရအာဏာပိုင်တွေကလိုက်ပြီးတော့ဖမ်းနေတာလို့ဆိုပါတယ်အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုစော်ဝင်းလိုင်ကပြောပြပေးပါလားရှင်
ဟုတ်ကဲ့ပါအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်အတွင်းရောက်နေကြတဲ့တရားမဝင်မြန်မာအလုပ်သမားတွေက13ယောက်ကိုပြီးခဲ့တဲ့တကြံအတွင်းဧပြီလ15ရက်နေ့မှာတရားဝင်နေထိုင်ခွင့်ပါမစ်မရှိလို့ဆိုတဲ့အကြောင်းပြချက်နဲ့ပြည်နယ်အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာပါအခုဆက်ပြီးမနေ့ကနဲ့ဒီကနေ့တွေမှာအာဏာပိုင်တွေကမြန်မာအလုပ်သမားတွေနေထိုင်တဲ့နေရာတွေနဲ့သူတို့သွားလေ့ရှိတဲ့ဈေးတွေမှာလိုက်လံဖမ်းဆီးနေတာဖြစ်တဲ့အကြောင်းမီဇိုရန်ပြည်နယ်မြို့တော်အိုက်ဇောအခြေစိုက်မြန်မာလူမှုရေးအသင်းကတာဝန်ရှိသူကိုထွေးကပြောပြပါတယ်
အခုနောက်ဆုံးဖမ်းတော့တာဇောင်းကြီးရက်ွက်မှာအဲဒီရကန်းခတ်တဲ့လူကိုနော်ချင်းမျိုးသား၄ဦးဖမ်းသွားတယ်။အဲဒီရက်ွက်မှာတော့ဗမာပြည်အများစုတွေကဒါပေမဲ့တချို့လူတွေကတော့အကုန်လုံးထွက်ပြေးသွားကြတယ်။လွတ်သွားတယ်ပေါ့နော်။ဟိုတောင်အောင်တိုင်းမှာဆင်းပြေးကြတော့ရေးရတော့မလိုက်ဘူး။ဒါပေမဲ့အဲဒီညနေပိုင်းတော့လာအောင်မယ်လို့ပြောတယ်။အခုနောက်ဆုံးဖမ်းတာ၄ယောက်။ပြီးတော့မြို့ထဲမှာအခုကားနဲ့ဖတ်ပြီးတော့ဖမ်းနေတယ်။ဆွဲနေပေါ့နော်။ဒီနေ့ကစနေနေ့ဆိုတော့အလုံသမားတွေတို့အဲဒီတပတ်စာဈေးဝယ်ကြတဲ့လူတွေနေ့ဆိုတော့လာတော့ပမာရောဖမ်းသွားတာအချုပ်ကားတစ်ခုပြည်လူကြီးပါလို့ပြောတယ်လူတ
ွေကအခုလိုဖမ်းဆီးတဲ့အကြောင်းရင်းကိုပြည်내အစိုးရကတရားဝင်ထုတ်ပြန်ကြေညာခြင်းမရှိပေမဲ့လည်းမြန်မာနိုင်ငံသားအလုပ်သမားတွေထံမှာတရားဝင်နေထိုင်ခွင့်ပါမစ်မရှိတာအပါအဝင်တခြားရာဇဝမှုတွေကျူးလွန်နေတာကြောင့်ဖမ်းဆီးတာဖြစ်နိုင်တယ်လို့ကိုထွေးကဆက်ပြောပါတယ
်ဖမ်းတဲ့အကြောင်းရင်းကိုသူတို့ကတရားဝင်တော့မပြောဘူးဒါပေမဲ့ခံမှန်းကြည့်ရတဲ့အချိန်ကဒီအစိုးရတက်ပြီးမှအခုဒီနေ့ထဲမှာအဲ့လိုမျိုးအုပ်စုလိုက်ဖမ်းတာ၄ချိန်ယောက်ရှိပြီအားရတဲ့အကြောင်းရင်းကိုသူတို့ကပတ်ကနေပြီးတော့အစိုးရကပြောတာကြီးကမြန်မာနိုင်ငံသားတွေဒီမှာလာပြီးတော့နေတာကသူတို့ပြည်နယ်မှာဟိုငင်းငိုင်းနဲ့ပြည်နယ်ကိုအနှောက်အယှက်ဖြစ်တယ်မြန်မာနိုင်ငံသားတွေကလည်းလည်းရောင်းဝယ်ပါဝင်မှုရေးစီဝါရောင်းတာရှိတယ်နောက်ရာဇဝတ်မှုကျူးလွန်တာတွေလည်းအများကြီးရှိတယ်ဒါကြောင့်မို့ဒီကိစ္စတွေကိုထိန်းချုပ်ဖို့အတွက်မြန်မာနိုင်ငံသားတွေကိုဖမ်းပြီးပြန်ပို့ရမယ်ဆိုတဲ့ policy ထားပြီးတော့လုပ်နေတာလို့ထင်ရတယ်အခုလို့လုပ်နေတာတကယ်မူရစီဝါလုပ်နေတဲ့လူတွေမှောက်ကိုလုပ်နေတဲ့လူတွေကအမှောင်ထဲမှာနေရလေသူတို့ကမသိဘူးလေတကယ်ကြောကျင်နေမျိုးရှိရလေသူတို့ကလုပ်တာအခုဖမ်းဆောင်တဲ့လူတွေကလက်လုံလက်စားတွေတော့ပြောအဲ့လိုမျိုးတကယ်ကိုပဲဟိုတမာစီဝါနဲ့လုပ်နေတဲ့လူတွေမင်းကဖမ်းတဲ့ကိစ္စဆိုလို့ရှိရင်အဲ့ဈေးမှာဖမ်းတာဟိုတယ်နှစ်ခုပေါ့နော်ဟိုတယ် resort နှစ်ခုမှာနေတဲ့လူတွေအဲ့လူတွေကအများသောဖြင့်ဘာလို့ဆိုတော့လွှတ်သွဲဖို့လာတဲ့လူတွေအလုံးတော့မှမလုပ်ရသေးဘူးသူတို့ကဗမာပြည်ကလာတယ်အဲ့တဲဖုံကလေးကတဲပြီးတော့သူတို့လွှတ်သွဲရမယ့်တောနေရာမှာဗမာအလုံးရှိတယ်ဆိုတော့သူတို့စုံရက်ကြီးနေလို့ရှိသေးတယ်အဲ့ဒီမှာဖမ်းခံရတာဆိုတော့ဒီလိုလူမျိုးတွေကတော့ဒါတကယ့်ကိုယူတာလုတ်ကြိုက်ထားတဲ့လူတွေဖမ်းခံရတာပဲလေမိမိစုဝါသမားတွေနေနေတယ်ဆိုတော့ရမဟုတ်ဘူးကွယ
်မီဇိုရန်ပြည်နယ်ရဲ့အဓိကထွက်ကုန်းလို့သတ်မှတ်ထားတဲ့ရက်ကန်းလုပ်ငန်းအတွက်မီဇိုလုပ်ငန်းရှင်တွေအနေနဲ့ဒီမြန်မာအလုပ်သမားတွေကိုပဲမိခိုအားထားနေကြရတာပါမြန်မာရက်ကန်းသမားတွေသာမရှိတော့ရင်ပြည်နယ်စည်းဝါးရုပ်ကိုထိခိုက်စေမှာဖြစ်ပေမဲ့လည်းတစ်ဖက်မှာပြည်နယ်အစိုးရအပေါ်အိန္ဒိယဘိုးအစိုးရကဖိအားပေးတာတွေကြောင့်အခုလိုဖမ်းဆီးတာဖြစ်နိုင်တယ်လို့ကိုထွေးကသုံးသပ်ပါတယ်
မြန်မာနိုင်ငံသားတွေကတမပါဝင်ပေါ့နော်။ချက်နဲ့ဟိုမြန်မာနိုင်ငံသားတွေရဲ့လုပ်အားတွေကဒီမှာတော့အတုံးချနေတာအတုံးချလို့ရနေတော့အမှန်ပဲ။သူတို့အကျိုးစီးပွားဖြစ်နေရတယ်အမှန်ပဲဒီဟာ။ဒီဟာကသူတို့ရဲ့အကျိုးစီးပွားကိစ္စ။ဒါပေမဲ့တရားဥပဒေရှိဟိုတရားဥပဒေရှုထောင့်မှကြည့်မယ်ဆိုလို့ရှိရင်တရားမဝင်ဒီမှာနာတယ်ပြီးတော့နေထိုင်တဲ့လက်မှတ်နေထိုင်ခွင့်တစုံတရာမရှိတဲ့လူကိုဖမ်းရမယ်ဆိုတဲ့ဥပဒေရတယ်ရှိတယ်။ဆိုတော့ဟုတ်အိန္ဒိယပြည်တွေကလာတဲ့ကလားလူမျိုးတွေကတော့ပါမင်းအငြင်းစစ်တယ်အငြင်းဖမ်းမျိုးတကယ်ကိုနေတဲ့အခါမှာမြန်မာနိုင်ငံသားတွေနိုင်ငံခြားကနေရောတကယ်ပြည်ပြန်လာတဲ့လူတွေမဖမ်းဘူးဆိုတဲ့ကိစ္စကတော့သူ့တွေရှိပေါ်မှာသူတို့တော့ရှင့်ကြရည်လည်းဖြစ်တယ်။နောက်ဒီမှာလည်းအိန္ဒိယလူမျိုးဟိုအစိုးရဟိုလူကြီးတွေရှိတယ်ဟိုဝန်ထမ်းတွေရှိတယ်ပေါ့နော်။သူတို့ရဲ့ PR လည်းပါမယ်။အဲ့တော့ပြောချင်တာကခုနအကျိုးရှိတာကသူတို့အကျိုးစီးပွားသက်သက်တရားဥပဒေရှိပေါ်မှာဖြစ်နေတယ်တရားဥပဒေရှိတော့ကရှိမယ်ဆိုလို့ရှိရင်ဒါဖမ်းဖို့ဖမ်းရမယ်ဆိုတာဟာလည်းသူတို့ရဲ့ကြံစည်တာတစ်ခုလေသူတို့ဖမ်းနေရတာပဲဒီဟာတော့
အခုဖမ်းဆီးထားတဲ့သူတွေကိုဥပဒေလမ်းကြောင်းအရလိုအပ်တဲ့အတိုင်းတရားရုံးမှာစီရင်ချက်ချပြီးရင်တော့မြန်မာနိုင်ငံထဲကိုပြန်ပို့မှာဖြစ်တယ်လို့ဆိုပါတယ်အစိုးပိုင်းကဖမ်းဆီးမိခဲ့သူတွေကိုမီဇိုရန်ပြည်နယ်အစိုးရအနေနဲ့တစ်ဖက်မြန်မာအာဏာပိုင်တွေလက်ထဲကိုလွှဲပြောင်းပေးဖို့စီစဉ်ခဲ့ပေမဲ့လည်းမြန်မာအာဏာပိုင်တွေဘက်ကလက်မခံတဲ့အတွက်အဲ့ဒီအစီအစဉ်ပြတ်သွားခဲ့တယ်လို့ဆိုပါတယ်လောလောဆယ်မှာတော့အခုဖမ်းခံထားတဲ့သူတွေကိစ္စကိုမီဇိုရန်ပြည်နယ်အခြေစိုက်မြန်မာလူမှုကူညီရေးအသင်းကလိုက်လံဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်အခုရက်ထဲဖမ်းဆီးခဲ့တာတွေအပါအဝင်ဒီနှစ်စမ်းပိုင်းမှာအစိုးရသစ်တက်လာပြီးနောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့မြန်မာအလုပ်သမားစုစုပေါင်း200လောက်ရှိသွားပြီလို့သိရပါတယ်ခင်ဗျာ